တရုတ်လုပ်ငန်းရှင်တဦးသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတရုတ်နယ်စပ်မှာရွှေလီမြို့ထဲမှာတွားရောက်အလုပ်လုပ်ခိုင်နေကြတဲ့မြန်မာလူသမားတွေကိုဒီရပိုင်းတွင်တရုတ်အာဏာပိုင်တွေကဖမ်းဆီးတာတွေပုံများလာနေပါတယ်။ရပိုင်းတွင်မှာပဲမြန်မာလူသမားရာနဲ့ချီဖမ်းခံရတယ်လို့ဒေသခံအကူအညီပေးအဖွဲ့တောင်းရှိသူတွေကပြောပါတယ်။ဒေသတွင်းမှာစီးပတိပခဖြစ်နေတဲ့ကျိုးစောကြောင့်တစ်ဖက်နိုင်ငံနဲ့တွားပြီးအလုပ်လုပ်သူတွေပုံများလာတယ်လို့လည်းလူမှုအထောက်အကူပြုအဖွဲ့တွေကထောက်ပြကြပါတယ်။ထိုင်းခြေဆိုင်ပြည်ဝေသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရွှေလီမြို့တွင်စရုပ်လူမျိုးအလုပ်ရှင်တို့ကိုစက်ဖြတ်သူတွေဟာမြန်မာလူ့သမားတွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်စရုပ်အန္တပိုင်တွေကအလုပ်သမားတွေကိုစီစစ်ဖမ်းဆီးမှုတွေပုံများလာတယ်လို့ရွှေလီမြို့နာရေးနဲ့လူမှုကူညီရေးအသင်းတာဝန်ခံဦးစိန်တင့်က VOA ကိုပြောပါတယ်
။ခုတော့လည်းချက်ပုံနဲ့ရွှေလီကြားထဲမှာလောဘတရားကိုစက်တယ်ကဗမာဒီရောက်ကအမျိုးသမီးတယောက်ပါတယ်အဆန်မဖေးလို့လေလူကမှုကလည်းတကယ်လည်းကိုကပတ်စပ်ပေးတာဝေ4000လား5000လားမသိချင်တာဗျအဲ့ဒီဥစ္စာကိုတကယ်ကမပေးနိုင်သေးဘူးမင်းတို့ခလားဆောက်တောင်းလိုက်တော့မတောင်းနိုင်မင်းတို့ပြန်လိုက်ဘူးအဲ့ဒီစကားပြောလို့ဆိုပြီးစပြစ်လိုက်တာဗျသူတို့ကအဲ့ဒီဥစ္စာတက်တာပြောသူကလုံသမားဆိုင်ကိုပုံလိုက်ရှာနေတာဒီသုံးလေးရဲ့တော်တယ်ဗျအဲ့ဒီမဲကြီးနဲ့လုံသမားဆိုင်ကြီးမှတ်ကြတော့ပုံလိုက်ထားတာဆိုတော့လူတွေအကျော်တော့စိတ်မတင်နဲ့စိတ်ဝါလို့လိုက်ထားတာ
ငွေကြီးကြီးကိစ္စနဲ့ဆက်ဆက်ပြီးတတ်ခဲ့တယ်လို့ဆိုတဲ့အဲ့ဒီလူသတ်မှုကျူးလွန်သူတွေကမမိသေးပေမဲ့တရုတ်နိုင်ငံတွင်နေထိုင်ခွင့်လက်မှတ်မရှိတဲ့မြန်မာလူ့သမားတွေကိုဖမ်းဆီးတာများတယ်လို့ဦးစိန်တင့်ကပြောပါတယ
်။နေထိုင်ခွင့်မရှိတဲ့လူတွေကိုသူကအကုန်လုံးဖမ်းလာရ။ညာဘက်ကတော့ဖျားလို့သမားတွေများတယ်ကွာ။မပြောပြန်လို့သမားရဲ့နောက်ချောက်တဲ့လူရဲ့အဲ့လာတွေကများတယ်ဗျာ
။ဖမ်းဆီးခံရတဲ့သူတွေထဲမှာနန့်ဆန်နဲ့တီပေါ်မြို့နယ်ကျေးရွာကတန်းလူမျိုး60ကျော်လောက်ပါဝင်နေတယ်လို့တန်းဥပဒေအထောက်အကူပြုရေးအဖွဲ့ကမိုင်မျိုးအောင်ကပြောပါတယ
်။ဖမ်းဆီးခံရတဲ့သူပေါ်တိုင်းတယောက်နဲ့ကျွန်တော်တို့ကသူနဲ့စကားပြောကြည့်တဲ့ချိန်မှာရောက်တရားတော်ပြအစုလိုက်ဖမ်းခံရတယ်ဆိုမှကျွန်တော်တို့ပေါ့နော်အဲ့ဒီထုတ်တယ်မှာပြောကြတဲ့ချိန်မှာအဲ့မှာရှိတဲ့တန်းလူမျိုးတွေ60ကျော်လောက်ရှိတယ်ဒီမှာနိုင်ငံသားတွေကလည်းအဲ့မှာမြင်လာကြလို့ရှိတယ်ဆိုတော့အားလုံးပေါင်းနိုင်တယ်အဲ့မှာနိုင်ငံသားတွေကရောက်တရားတော်ရှိတယ်ပေါ့နော
်တရုတ်နိုင်ငံမှာစွာရလွတ်လွတ်ကင်ဖို့အတွက်လူသူမှာဇာအုပ်သုံးမျိုးကန်ဆောင်ထားရပြီးအစိမ့်အောင်ဇာအုပ်လုပ်ရင်6လနေထိုင်ခွင့်ရှိပါတယ်အနီရောင်ဇာအုပ်ကတော့မူရေးဆေးဝါးကင်းရှင်းကြောင်စစ်ဆေးထားတဲ့ဇာအုပ်ပြင်ကျက်သွေးရောင်ဇာအုပ်ကတော့9ရက်နေထိုင်ခွင့်ဇာအုပ်လည်းရှိရမှာဖြစ်ပြီးတစုံတစ်ခုလိဟင်းတာကိုစစ်ဆေးသွေးရှိရင်ဖမ်းဆီးထောင်ချနိုင်ပါတယ်။ရှမ်းပြည်နယ်မူဆွေမြို့တစ်ဖက်ကတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ဘက်မှာအလုပ်လုပ်နေသူမြန်မာနိုင်ငံသားတောင်းကနန်းလောက်ရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသကလူငယ်တော်များများဟာတရုတ်နိုင်ငံတွင်ဝင်ရောက်လှုပ်လှုပ်ကန်နေကြတာပါ။ဒေသတွင်းစည်ရေးပဋိပက္ခကြောင့်တစ်ဖက်နိုင်ငံသားအလုပ်လုပ်ကန်နေသူတွေများတယ်လို့မိုင်မျိုးအောင်ကပြောပါတယ်။
တကယ်ပဲဘယ်ကဖြစ်နေရောအဲ့ဒီလက်နက်ပရိပခါကစီရီစင်ဆောင်တွေအပိုင်းတွေရှိတာပေါ့နော်နောက်တစ်ခုကျတော့အဲ့ဒီလက်နက်ပရိပခါရဲ့နောက်ဆက်သွဲကြောင့်ပေါ့နော်နောက်တစ်ခုကဒီစီးပွားရေးရှင်ပြေဘူးအလောက်ကိုင်းတဲ့အခြေအနေရှိပေါ့နော်မသိမကြည့်တဲ့အခါကျတော့ဒီမှာလုပ်နေတဲ့ကျန်လာတော့
ရှမ်းပြည်မြောက်ပိုင်းဒေသမှာစိုင်းသားလက်နက်ကန်အဖွဲ့တွေနဲ့သတ်မတော်ကြားစိုက်ပွဲဖြစ်ပွားနေတယ်လို့အချင်းချင်းကြားမှာလည်းစည်ရေးတင်းမာမှုတွေရှိနေတာကြောင့်ဒေသတွင်းလုံခြုံမှုအားနည်းနေပါတယ်ဒါ့အပြင်နိုင်ငံရေးမတည်ငြိမ်မှုဂုံဆွေးနှုံကြည်မြင့်မှုငွေလဲနှုံးကွာဟာချက်ကြီးလာမှုတွေဟာလည်းတိုင်းဘာမှာလှုပ်လို့ရင်လူနေမှုဘဝစိုးစက်လာဖို့မျှော်လင့်ချက်နဲ့သွားရလုတ်ကင်သူတွေများပြားလာနေပါတယ်ခင်ဗျာ